ဘက်ကင်ကျူတွေရေ Facebook ကတော့အပြောင်းလဲတွေလို့ပုံစံတက်နေပြီနော်သူတကင်ကတော့သုံးဆွဲသူတွေ Facebook ကိုဖွင့်လိုက်တာနဲ့စမြင်ရတဲ့ News Feed ကို2018ခုနှစ်မှာအပြောင်းလဲတွေလို့ပုံပြင်နေတာဗျ Facebook ကုမ္ပဏီတာဝန်ရှိသူတွေရဲ့အကြောအရာကတော့လူတွေအနေနဲ့ဘာမှန်းတိတိကျကျမသိပဲတွေ့မြင်နေရတာတွေထက်ဆွေးနွေးမှုတွေပိုဖြစ်လာစေမယ့် Post မျိုးတွေကိုပိုဦးစားပေးမယ်လို့ဆိုတာပဲဗ
ျဒီကနေ့နေ့အတွင်း Facebook ကိုအသုံးပြုပြီးတော့သတင်းပါတွေလောက်ကျန်သတင်းတွေဖျက်ချတဲ့ကိစ္စအတော်လေးစိုးစိုးဝါးဝါးဖြစ်ခဲ့ပြီးတဲ့နောက်လူမှုဖွဲ့စည်းပေါ်ဆိုရှယ်မီဒီယာရဲ့အနောက်လက္ခဏာဆောင်တက်ရောက်မှုတွေကိုဝေဖန်တာတွေလည်းရှိလာတဲ့အတွက် Facebook ကအခုလိုအပြောင်းလဲလုပ်ဖို့ကြိုးစားလာတာပဲရှင
်ဟုတ်ပါတယ် Facebook ကိုတည်ထောင်သူ Mark Zuckerberg ကိုယ်တိုင်က Facebook ပေါ်မှာ Post ထုတ်တင်ပြီးပြောထားပါသေးတယ်ကျွန်တော်ရဲ့ဝန်ဆောင်မှုတွေဟာသုံးဆွဲရတာပြောဖို့ကာယဝန္ဒမကလူတွေရဲ့တာယာဝါပြောရေးကောင်းမွန်စေဖို့အတွက်လည်းတာဝန်ရှိတယ်လို့ကျွန်တော်တို့ခန်းစားရပါတယ်ဆိုပြီးရေးထားတာပဲ
Facebook ကုမ္ပဏီရဲ့ News Feed ဌာနအကြီးအကဲ Adam Mosri က Blog Post တခုမှရေးထားတာလည်းရှိပါသေးတယ်ဒီ Post တွေဟာမိတ်ဆွေတငယ်ချင်းတွေနဲ့အပြန်အလှန်ပြောဆိုခြင်းပွဲရှိတာကိုကျွန်တော်တို့ခံမှန်းပါမယ်အဲ့ဒီလို Post တွေကိုထိတ်ဆုံးမှပုံမြင်ရအောင်လုပ်ပေးပါမယ်လို့ဆိုရဲရှင
်အပြန်အလှန်မှတ်ချက်ပေးဆွေးနွေးကြတဲ့ Post မျိုးတွေကိုပြန်မျှဝေခြင်းပွဲရှိတာနဲ့တုံ့ပြန်ခြင်းပွဲရှိတဲ့ Post မျိုးတွေအကြံဉာဏ်တောင်းတဲ့ငွေချင်းတယောက်ရဲ့ post ပဲဖြစ်ဖြစ်ခရီးထွက်ဖို့အကြံတောင်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဆွေးနွေးပြောဆိုတာတွေအများကြီးဖြစ်နေတဲ့သတင်းဆောင်ပါသို့မဟုတ် video ပဲဖြစ်ဖြစ်အဲ့ဒါမျိုးကိုပို့ပြီးဦးစားပေးသွားပါမယ်တဲ့
အထူးပဲကတော့ရှင်ဒီ Facebook ပေါ်မှာသတင်းဌာနတွေကတင်နေတဲ့သတင်းတွေ video တွေထက်မိတ်ဆွေတငယ်ချင်းတွေစားမှာဆက်တွေပြောဆိုဖလှယ်တာတွေကိုပို့ဦးစားပေးပြီးတော့တင်ပေးမယ်ဆိုတဲ့သဘောပါပဲကျားလာကတော့သတင်းထောင်သားတွေရဲ့သတင်းတွေကိုအတွေ့ရမဲလာွယ်ရှိပါတယ်
။မိသားစုမိတ်ဆွေတငယ်ချင်းတွေကိုဦးစားပေးပြီးတော့အပြောင်းလဲလုပ်ဖို့ Facebook ကကြိုးစားတာဒါပထမဆုံးတော့မဟုတ်ပါဘူး။2016ခုနှစ်တုန်းကလည်းတချိန်လုပ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းထုတ်ဝေသူတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကဖွင့်ထားတဲ့ Facebook စာမျက်နှာတွေမှာမျှဝေတာတဲ့ကိုတိတဲ့လူတွေကတင်တဲ့ post တွေကိုဦးစားပေးပြီးဖော်ပြမယ်လို့ Facebook ကကြေညာခဲ့တာပါ။2015ခုနှစ်တုန်းကလည်းအလားတူလုပ်ခဲ့မှုပါသေးတယ်။
အဲ့ဒီပြောင်းလဲတွေမှာအထင်သာသွားတာကတော့သတင်းဌာနတွေပါပဲ။သတင်းဌာနတွေရဲ့ website တွေကို Facebook ကနေတဆင့်ရောက်တဲ့အရေးအတွက်ဟာတိတိသားသားစသွားခဲ့တယ်လို့သတင်းဌာနတွေကပြောကြပါတယ်
။အခုနောက်ဆုံးအပြောင်းလဲကတော့လက်ရှိမှာနိုင်ငံ6ခုမှာစံတက်လုံဆောင်နေပါတယ်။ဒါပေမဲ့ Facebook ကသူတို့ဖော်တာစံတက်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကသုံးဆွဲသူတွေကိုချိုးတင်ပြီးတရားဝင်အသိပေးအကြောင်းကြားတာမျိုးတော့မရှိပါဘူး။အဲ့ဒီနိုင်ငံတွေကတော့ Slovakia, Sri Lanka, Cambodia, Bolivia,ဂွတ်တီမာလာနဲ့စာဗီယာနိုင်ငံတွေပ
ါစတဲ့နေတဲ့ပုံကတော့ဒီလက်ရှိလူတွေနေစဉ်မြင်တွေ့သုံးဆွဲနေတဲ့ New Seat ကနေတကယ့်သတင်းဌာနအစစ်အမှန်တွေရဲ့သတင်းတွေကိုဖယ်ထုတ်လိုက်ပြီး Expose ဆိုတဲ့စာမျက်နှာတစ်ခုထပ်ဖွင့်ပြီးတော့အဲ့ဒီထဲမှာတွားထည့်ထားတာပါဆိုတော့ဒီနိုင်ငံ6နိုင်ငံကတော့ Facebook ရဲ့အစသက်ခံနိုင်ငံတွေဖြစ်သွားတော့တာပါပဲ
လက်ရှိစံသက်စေကာလမှာကိုပဲအနုလက္ခဏာဆောင်အကျိုးဆက်တွေရှိနေတာကိုဒီကနေ့ဂျပန်တွေ့ရမှာပဲ New York Times သတင်းဌာနနဲ့တခြားသတင်းဌာနတွေမှာရေးသားဖော်ပြကြပါတယ်။အဓိကအကျိုးဆက်ကတော့အစောပိုင်းကပြောခဲ့သလိုပါပဲ။သတင်းဌာနတွေရဲ့ website တွေကို Facebook ကနေတစ်ဆင့်ဝင်ကြည့်တဲ့အခြေအတွေ့တိတိတသားကိုကြားသွားတာပါ။ Bolivia ကသတင်းဌာနကြီးတစ်ခုဆိုရင်သူတို့ website ကိုဝင်ကြည့်တာ20ရာခိုင်နှုန်းအထိတော့မှကြားသွားတယ်တဲ့
။အဲ့ဒါအပြင်အကျော်လေးစိုးရိမ်ကြီးပြောလာနေကြတာကတော့တကယ့်သတင်းဌာနတွေရဲ့သတင်းတွေကိုလူတွေကမတွေ့တော့တာကြောင့်အဲ့ဒီနေရာမှာလောက်ကျန်သတင်းတွေသတင်းသားတွေကပိုးပြီးတော့နေရာယူလာတယ်ဆိုတာပါဆိုဘာကိယာမှာဖြစ်သွားတာဆိုရင်အတော့ကိုထိရှားတာပဲလीနော
်ဟုတ်တယ်ဗျ Facebook ကလုလိုက်တဲ့အကြောင်းလေးတွေကြောင့်ဆိုဘာကိယာမှာသတင်းသားတခုပြန့်သွားတဲ့ဖြစ်ရပ်ကို New York Times သတင်းစာမှာရေးထားတာပါသူရဲ့ပိုက်ဆံအိတ်ပျောက်သွားတဲ့မွတ်စလင်တယောက်ကတွေ့လို့ပြန်လာပြီးတဲ့လူကိုဒီအကျံဖက်ဝါဒီတွေကြံစီနေတဲ့တိုက်ခိုက်မှုတစ်ခုအကြောင်းပြောပြပြီးတော့ပြန်ကျေးဇူးဆက်လိုက်တယ်ဆိုပြီးရေးတင်ထားတာပါအ
ဲ့ဒီဇာတ်လမ်းကို Facebook ပေါ်မှာအကြီးအကျယ်ပြန့်ဖြန့်ကြတာကြောင့်ဆိုဘာကီယာရဲ့တပ်ဖွဲ့ကအဲ့ဒီဖြစ်ရဟာမဟုတ်ပါဘူးဆိုပြီးတော့ကိုရေးတယ်ကျင်သာချက်ထုတ်ခဲ့ရပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ရဲ့သတိပေးထုတ်ပြန်ချက်ကကြတော့တရားဝင်ထုတ်ပြန်ချက်တစ်ခုဖြစ်နေတဲ့အတွက်အသုံးပြုသူတွေရဲ့ New Speech မှာတော့မပေါ်ပါဘူးဆိုတော့လူတွေကသတင်းတူကိုပဲတွေ့ပြီးတော့တော်ဝင်ရှိသူတွေရဲ့တရားဝင်ထုတ်ပြန်ချက်ကိုတော့မတွေ့ဘူးဆိုတာမျိုးဖြစ်သွားတာပေါ့ရှင်
။ဒီနိုင်ငံ၆နိုင်ငံမှာလက်ရှိစံတက်နေတဲ့ Explore Season ရဲ့ယူနန်းချက်တွေကိုပြီးခဲ့တဲ့အောက်တိုဘာလမှာ Facebook က Blog မှာတင်တဲ့ Post ခုမှာရှင်းပြခဲ့ပါတယ်။စံတက်ချက်ရဲ့ရည်ရွယ်ချက်ကတော့လူတွေအနေနဲ့ပုံကိုယ်ရေးအကြောင်းအရာတွေနဲ့အများပြည်သူအားလုံးနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတိကျစီရှိစေချင်လားဆိုတာနားလည်ဖို့ဖြစ်ပါတယ်လို့ဆိုထားပါတယ်။ လက်ရှိစံတန်နေတဲ့နိုင်ငံတွေပြင်ဆက်ပြီးတိုးချဲ့ဖို့လည်းမရှိသေးဘူးလို့ Facebook News ဌာနကြီးကအဒန်မော်ဇရီကရေးထားပါတယ
်။ New York Times သတင်းစာရဲ့သတင်းစာမှာရေးသားထားတာကတော့ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးသတင်းစာကမေးတဲ့မေးခွန်းတွေကို Facebook ကပြန်မဖြေခဲ့ပါဘူးတဲ့။ Facebook ကုမ္ပဏီအနေနဲ့သတင်းအချက်အလက်အတွက်ကမ္ဘာလုံးဆိုင်ရာနေရာတစ်ခုအဖြစ် Facebook ရဲ့အခန်းကဏ္ဍကိုအလေးအနက်သဘောထားပါတယ်လို့ပဲ Mr. Mosri ကထုတ်ပြန်ချက်တစ်ခုမှာပြောခဲ့ပါတယ်တဲ့။
News feed မှာစံတန်နေတဲ့အကြောင်းလေးတွေကြောင့်ကမ္ဘောဒီးယားမှာလည်းရိုက်ခတ်မှုတွေရှိထားပါတယ်။ Facebook တုံးတဲ့ကမ္ဘောဒီးယားနိုင်ငံသားတွေအနေနဲ့ယုံကြည်ရတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကို Facebook ပေါ်မှာဘယ်နေရာသွားစာရမယ်ဆိုတာမသိကြတော့ဘူးလို့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ The Phnom Penh Post သတင်းစာရဲ့ Editor Stuart White ကပြောတာကို New York Times စောင်းပါမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာစက်တန်းရှည်အုပ်ချုပ်နေသူလက်ရှိဝန်ကြီးချုပ်ဟွန်ဆန်ကနိုင်ငံရေးအထိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာတွေကိုနှိပ်ချခွဲနေတာကြောင့် Facebook ဟာလူတွေအတွက်သတင်းရယူဖို့အတိတ်နေရာတစ်ခုဖြစ်လာနေတာပါအခုတော့စမ်းသပ်နေတဲ့အပြောင်းလဲကြောင့်သုံးဆွဲသူတွေအခက်တွေ့နေပုံပါပဲ
ဒီစမ်းသပ်လုဆောင်နေကြတွေဒေတော့အဆုံးသတ်မယ်ဆိုတော့ Facebook ကအခုထိမပြောသေးပါဘူးခင်ဗျာ